COVID ကရောဂါကာလပြည်ဝင်ခွင့်ပိတ်ထားခြင်းပြည်ပရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ယူနေတာအခုဇူလိုင်လပထမပတ်ကစပြီးတပတ်ကိုလူဦးရေ900ဝန်းကျင်ပြန်လည်ခေါ်ယူသွားဖို့စီစဉ်နေတဲ့အကြောင်းကိုပြောပြသွားပါမယ်ကျွန်မကတော့စုစုပါနိုင်ငံတကာခီးသက်တင်လေရင်ပြန်တမ်းမှုယာယီရဆိုင်ထားလို့ပြည်ပမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်နိုင်ရေးကိုဗစ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီဆောင်ရွက်နေတယ်လို့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်စံက VOA ကိုပြောပါတယ
်ကျွန်တော်တို့ကကိုဗစ်ဗဟိုကော်မတီရဲ့စံသက်ချက်ခွင့်ပြုချက်ရှိနေတော့ခက်ခဲတဲ့မြန်မာနိုင်ငံသားပြည်ပတွေခေါ်တဲ့အခါမှာတပတ်ခေါ်တဲ့ရေတော့900တဲ့မကျော်အောင်လေးနည်းနည်းစီစဉ်ခိုင်းတာတွေရှိနေပါလားအဲတော့ကျွန်တော်တို့ကဒီဇွန်လပတ်စီကနေစပြီးတော့ကျွန်တော်တပတ်တပတ်နဲ့ခေါ်ရဲ့ရေအတွက်ကိုကျွန်တော်900ဝန်းကျင်လောက်နဲ့ကျွန်တော်ဖြတ်ပြီးတော့ခေါ်ဖို့ arrangement လုပ်သွားဖို့ရှိနေပါတယ်ခင်ဗျာ
COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအစဉ်ဗဟိုကော်မတီရဲ့လမ်းညွှန်ချက်နဲ့အညီနိုင်ငံခြားရေးဝန်ကြီးဌာနကသက်ဆိုင်ရာမြန်မာတန်ရုံးတွေအပါအဝင်ဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးမြန်မာနိုင်ငံသား6000ကျော်ကိုပြန်လည်ခေါ်ဆောင်ခဲ့ပြီးဖြစ်တယ်လို့ဦးအောင်ကျော်စံကဆက်ပြောပါတယ
်အဓိကတော့ကျွန်တော်တို့ကတော့ကိုမြန်မာနိုင်ငံသားမြန်မာမှာတုတ်ခတ်ရောက်နေခက်ခဲကြုံနေတဲ့မြန်မာနိုင်ငံသားအမှန်တရားကိုမြန်မာနိုင်ငံပြန်လာတဲ့ဆန္ဒပေါ့အဓိကဖြစ်နိုင်တဲ့အနေအထားပေါ်မှာမူတည်ပေါ့ကျွန်တော်ကယ်ဆယ်ရေးနေနေနဲ့ပြန်ခေါ်နေတာပါကိုလည်းအရေးအတွက်ကင်းကနပြေကြတယ်ကျွန်တော်မနေပါဘူ
းပြည်ပနိုင်ငံအသီးသီးမှာရှိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးနဲ့အထူးလေရင်စီစဉ်ပြီးပြန်လည်ခေါ်ဆောင်နေပေမဲ့လည်းအဲ့ဒီအစီအစဉ်တွေမှာမပါလိုက်ရပဲချန်နေခဲ့သူတွေလည်းရှိပါတယ်ကယ်ဆယ်ရေးလေရင်နဲ့ဂျပန်ရောက်မြန်မာတွေကိုဒုတိယအထုပ်ပြန်လည်ခေါ်ဆောင်ပြီးပေမဲ့ချန်ရှိနေသေးတဲ့မြန်မာတွေရဲ့တောင်းဆိုမှုကြောင့်တတိယအချိန်ကယ်ဆယ်ရေးလေယာဉ်ကိုလည်းစီစဉ်ပေးနိုင်မှုညှိနှိုင်းဆောင်ရွက်နေတယ်လို့တိုကျိုမြန်မာတန်ယုံကထုတ်ပြန်ထားပါတယ်။ COVID ကြောင့်စိတ်ယုံအလုပ်ရန်နာထားရပြီးအင်္ဂလကနဲ့စားစရိတ်တွေကြောင့်အခက်အခဲရှိနေပြီးမြန်မာပြည်ကိုပြန်နိုင်မှုကြိုးစားနေတဲ့ကိုအောင်ထက်ဦးကလည်းသူ့ရဲ့အခက်အခဲတွေကိုအခုလိုပြောထားပါတယ်
။ဒုတိယအထုပ်ဆင်းပေးပြီးတော့တန်ယုံမှာဆင်းပါပြီးနံပါတ်ဆင်းပါပြီးတော့လက်မှတ်ဖြတ်တော့လက်မှတ်ကအရင် 8,000 ခွဲကနေ 17,000 ခွဲဖြစ်သွားလို့ကျွန်တော်တို့ငွေကအဆင်မပြေတော့မလိုက်လည်ရဘဲနဲ့ကြံခဲ့ရတာဗျာ။တကယ်နာမည်ပါပြီးလက်မှတ်ရှိတဲ့လူတွေလည်းမလိုက်ရဘဲနဲ့ကြံခဲ့တာတွေရှိတယ်လေသူတို့ကဂျပန်ပညာရှင်ရောက်20လေးရောဟုတင်မောသားကြံခဲ့တဲ့လူတွေရောအဲ့လိုမျိုးဂျပန်နိုင်ငံမှာနေတဲ့သူကအနည်းနဲ့ပဲပါတာဟောအကုန်ပါမသွားဘူးအခုကတော့တတိယလေရင်ထွက်မယ်မထွက်မယ်မသိခင်နေရနာမည်စင်းနေအကုန်လိုက်ပေးထားပြီးတော့ကျွန်တော်တို့အဲ့လိုမျိုးစူးစမ်းကြည့်တာပါခင်ဗျာဟုတ
်ကယ်ဆယ်ရေးလေရင်ပထမနဲ့ဒုတိယအတုံးမှာမပါသွားလို့အလုံးလက်မဲ့ဖြစ်နေချင်းနေထိုင်စားတောက်စီအခက်တွေ့နေပြီးအခုလအတွင်းမှာကယ်ဆယ်ရေးလေရင်စီစဉ်ပေးနိုင်မှုကိုလိုလားနေကြတာပါမြန်မာအစိုးရရဲ့ကာယောဂါကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ချူတင်ကာကွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်သတ်မှတ်လိုက်တဲ့အထက်မှာပြည်ဝင်ခွင့်ယာယီကန့်သတ်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့အထူးလေယာဉ်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေပြီးအများစုကတော့ပြည်ပကပြန်လာသူတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါရှင်။